အမေရိကန်တပ်သားထောင်ပေါင်းများစွာကို Baltic Data နဲ့အရှေ့ဥရောပ Data ကိုဆက်လွတ်ဖို့အတွက်စဉ်းစားနေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအရေးပါတဲ့ဥရောပခေါင်းဆောင်တွေနဲ့ Ukraine ကို Russia ဝင်ရောက်ကျူးကျော်မဲ့ချိမ့်ချောက်မှုတွေနဲ့ပတ်သက်ပြီးတနင်္လာနေ့က Online ဆွေးနွေးပွဲကျင်းပခဲ့ပါတယ်။ Russia နဲ့နီးတဲ့နေရာကို American စစ်လက်နက်တွေနဲ့စစ်သားတွေဆက်လွတ်တဲ့မတဲ့အခုထိတော့သမ္မတဘိုင်ဒန်ကမဆုံးဖြတ်ရသေးပါဘူး။ဒါပေမဲ့ဥရောပခေါင်းဆောင်တွေနဲ့ဆွေးနွေးပွဲမကျင်းပခင်ကတော့အမေရိကန်ဟာရုရှားရဲ့အင်းနီချင်းအရှိတ်ဘက်ချမ်းမဟာမိတ်တွေကိုအမြဲထောက်ခံပံ့ပိုးမှာဖြစ်ကြောင်းသမ္မတအင်ဂျီပြောခွင့်ရဂျန်ဆာကီကပြောကြားခဲ့ပါတယ်။အမေရိကန်ကာကွယ်ဝင်ကြီးလော့ဒ်အော့စတန်ကအမေရိကန်တပ်သား8500ကိုအရှိတ်ဥရောပဒေသကိုဆစ်လွတ်ဖို့အတွက်တန့်လန့်ထားပါတယ်။အဲ့ဒီမှာအမေရိကန်တပ်သားအများစုဟာ NATO တုံ့ပြန်ရေးတပ်ဖွဲ့ရဲ့အစိတ်ပိုင်းတွေဖြစ်နေယူကရိန်းကိုရုရှားကျူးကျော်ရင်ပါဝင်ရဖို့ရှိပါတယ်။အခုချိန်ထိတော့ရုရှားဘက်ကယူကရိန်းနယ်စပ်မှာချထားတဲ့တုတ်တက်တွေကိုရှော့ချဖို့အတွက်ဆန္ဒမရှိတာရှင်းနေတယ်လို့လည်းပန်နဂန်အမေရိကန်စစ်ဌာနချုပ်ပြောခွင့်ရဂျွန်ကာဘီကသတင်းတောက်တွေကိုပြောပါတယ်။ယူကရိန်းကိုရုရှားကျူးကျော်လာရင်အမေရိကန်တပ်တွေဆစ်လွတ်ဖို့မရှိဘူးလို့သမ္မတဘိုင်ဒန်ကပြောထားပေမဲ့ရုရှားပေါ်မှာပြင်းထန်တဲ့စီးပွားရေးဒဏ်ခတ်မှုတွေအမြန်ချမှတ်မှာဖြစ်ကြောင်းပြောကြားထားတာပါ။